ကချင်ဒေသတွင်စစ်မီးတွေငြိမ်စစ်ရှိန်တွေလျှော့နိုင်ရေးနောက်စစ်ပြေးဒုက္ခသည်တွေမိမိတို့ဒေသကိုလုံခြုံစိတ်ချစွာနေရရင်ပြန်နိုင်ရေးအတွက်နိုင်ငံတော်အစိုးရအနေနဲ့မြန်မာတပ်မတော်ကိုတိုက်တွန်းညှိနှိုင်းပေးဖို့ကချင်ရေးလှုပ်ရှားသူတွေကကချင်ဒေသတကြောပြင်စစ်ပွဲ6နှစ်ပြည့်အထိမ်းအမှတ်ပွဲကနေတောင်းဆိုလိုက်ကြပါတယ်။27ရာစုပင်လုံညီလာခံခေါ်ပြီးပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်ဖို့ကြိုးပမ်းနေချိန်မှာပဲဒီရက်ပိုင်းအတွင်းကချင်ဒေသအတွင်းမှာပြန်ပြီးစစ်ရေးတင်းမာတဲ့အခြေအနေတွေဖြစ်လာနေတာကိုလည်းစိုးရိမ်မှုတွေမြင့်တက်လာနေတာပါအသေးစိတ်ကိုတော့မဆုမွန်ကဆက်ပြောပြပါမယ်ရှင
်ဟုတ်ပါတယ်ပြီးခဲ့တဲ့6နှစ်2000တခုနှစ်ဂျွန်လာဇမ်းမိုင်းကနေစခဲ့တဲ့ကချင်ပြည်နယ်တွင်းကတိုက်ပွဲတွေတင်းမာနေစေစီရေးပဋိပက္ခတွေနဲ့ပတ်သက်ပြီးပြည်ထောင်စုအစိုးရတက်မတော်ပြည်နယ်အစိုးရနဲ့လွှတ်တော်တို့ကနေအ мян ဆုံးဖြေရှင်းဆောင်ရွက်ပေးဖို့နဲ့စစ်ပြေးဒုက္ခသည်တွေအ мян ဆုံးနေရရင်ပြန်နိုင်ရေးစီစဉ်ပေးဖို့ဒီကနေ့ဂျွန်လာ6ရက်နေ့ကရန်ကုန်မြို့မှာကျင်းပတဲ့6နှစ်ပြည့်ကချင်ဒေသဒကြောပြန်စစ်ပွဲငြိမ်းချမ်းရေးဖိတ်ခေါ်သံအခမ်းအနားကနေကချင်အရက်ဖတ်အဖွဲ့အစည်းတွေကတောင်းဆိုလိုက်ကြပါတယ်။ကချင်ပြည်နယ်တွင်းမြမအစိုးရတက်နဲ့ကချင်လူမျိုးရေးတက် KIA တို့ကြာပြင်းပြင်းထန်ထန်ရင်ဆိုင်တိုက်ပွဲတွေနဲ့ထိုးစစ်ဆင်ခဲ့ကြတဲ့အတွက်ကလေးတငယ်လူမမယ်လေးတွေပါဝင်ဒေသခံယွာသားတွေအသက်ဆုံးရှုံးတာထိခိုက်ဒဏ်ရာရတာတွေဖြစ်ခဲ့ကြသလိုတိမ့်ချီတဲ့ကချင်ဒေသခံပြည်သူတွေဟာလည်းစစ်ဘေးလွတ်ရာထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်။အခုအချိန်ထိလည်းစစ်ပြေးဒုက္ခသည်စခန်းတွေမှာနှင်းနဲ့ချီနေထိုင်ခိုးလုံနေကြရစေအနေထားဖြစ်တာမို့ဒုက္ခသည်တွေရဲ့အရေးသက်ဆိုင်ရာတွေအနေနဲ့အထူးစဉ်းစားဆောင်ရွက်ပေးဖို့တောင်းဆိုလိုပါတယ်လို့ကချင်ငြိမ်းချမ်းရေးကွန်ရက်ကကချင်အရေးလှုပ်ရှားသူမခွန်းချာကပြောဆိုလိုက်ပါတယ
်ကျွန်တော်ဒီအခါအနားဟာကချင်စစ်ချောင်းနေတဲ့ဒီတော့မှအဲ့ဒီမှာဒုက္ခသည်တွေရဲ့အခြေအနေဟာဘယ်လောက်ထိရောက်နေပြီလဲဆိုတာကိုဖော်ပြကြပါတယ်ဒီဒုက္ခသည်တွေကိုလုံခြုံစိတ်ချစွာမိမိတို့ဒီရက်ဒေသကိုပြန်နိုင်ဖို့အရေးနောက်တစ်ခု dignity ပေါ့နော်ဂုဏ်သိက္ခာနဲ့ပြန်နိုင်ရေးပေါ့ကျွဲနောင်နွားမောင်းတလို့မျိုးမပြန်ဖို့ပြန်ခိုင်းဖို့ဒီလိုလုပ်နိုင်ဖို့အတွက်ဆိုရင်နိုင်ငံတော်အစိုးရအနေနဲ့နံပါတ်၁ကတော့ဒီစစ်ရှေးချောချအောင်ကံပိုးကူညီမှုပါဒီရက်မနေ့ညနေပိုင်းရဲ့ဘုရားလိုအပ်နေပါတယ်ရှင်ဒုတိယတစ်ခုအနေနဲ့တော့ဒီနိုင်ငံတော်ကနေပြီးတော့မှနိုင်ငံတကာဖက်စီနဲ့ဒီရက်ဖက်ဖက်စီတွေကိုပဲအားကိုးပြီးတော့ပြစ်ခတ်လို့ပြရပါဘူးအဲ့တော့နိုင်ငံတော်အစိုးရအနေနဲ့ဒီလူတွေကိုလည်းမိမိရဲ့ပြည်သူလူထုဖြစ်တဲ့အတွက်ကြောင့်မလို့ဆုံးရှုံးရမယ်လို့တရားရှိတယ်နေ့အညီနိုင်ငံတော်ရဲ့ဘတ်ဂျက်ထဲကနေထည့်ဝင်သုံးဆွဲပြီးတော့မှစနစ်တကျဦးမြင့်ပန်ပိုးပေးဖို့လိုအပ်ပါရဲ့ရှင
်။နိုင်ငံတော်ဤတိုင်းပြည်ငံပုတ်ကိုဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်တဲ့ပြည်ထောင်စုအစိုးရတက်မတော်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကပြည်တွင်းစစ်မီးငြိမ်းနိုင်ရေး27ရာစုပင်လုံညီလာခံတွေခေါ်ယူပြီးတော့ကြိုးပမ်းဆောင်ရွက်နေပေမဲ့လို့ကချင်ဒေသတွင်းမှာဒီရက်ပိုင်းမှာကိုစစ်ရေးမတည်ငြိမ်မှုတွေဖြစ်နေတဲ့အတွက်တိုက်ပွဲတွေချက်ချင်းရပ်တန့်ပေးဖို့နောက်စစ်ရေးနည်းနဲ့မဖြေရှင်းမဲ့နိုင်ငံရေးနည်းလမ်းနဲ့ဖြေရှင်းပေးဖို့တောင်းဆိုလိုပါတယ်လို့27ရာစုပင်လုံကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးကလည်းတောင်းဆိုပါတယ
်6နှစ်ကြာလာပြီ6နှစ်ကနေခုနှစ်ရှိနေအဲ့လိုဆက်သွားမယ်လို့ရှိတော့တာဒီလိုလိုတော့ခံရတဲ့ဆက်ပိုပြီးခံရတယ်ဒီလောက်ဆိုရင်လုံလောက်လောက်ပဲဒါကြောင့်မို့ကျွန်တော်ကတခါလေရပ်လိုက်သေးတယ်ဒီအားလုံးကလက်သေးညီညီနဲ့ညီချင်းရဲ့ခီးလန်းပေါ်မှာဆက်လျှောက်နေတယ်ကျွန်တော်ကနိုင်ငံရေးပြတ်တာနိုင်ငံရေးနည်းဖြည့်ရှိတဲ့ပြည်သူညီလာခံလမ်းကြောင်းညီညာရဲ့လမ်းကြောင်းပေါ်မှာဆက်လျှောက်နေတယ်လို့မလို့ရှိတဲ့တိုက်ပွဲတွေပြန်ပေါ်ကလည်းမနေ့တုန်းကလည်းညီလာခံပြည်သားဘာမှမကြဘူးတိုက်ပွဲကြီးပေါ်လာတယ်အခုလည်းဒီတင်းတာတိတ်တိတ်ရှားလာရတယ်ကြာမဲ့တပည့်ကြီးဖြစ်ပေါ်လာလို့လို့ねကျွန်တော်အရင်ပြုရင်တယ်ဒါကြောင့်6နှစ်သားကြာလာတဲ့စစ်ပွဲကိုဒါအားလုံးကဒါပြဒါဟိုသင်္ခါစာယူပြီးတော့မှအခုဒီစစ်ပွဲကအများရက်ဆိုင်ပြီးတော့မှညီချမ်းတာယာတဲ့ညီချမ်းရရရှိအောင်ပေါ့အဲအားလုံးဝိုင်းဝန်းကျူပါဆောင်ရွက်စေချင်တယ်ဗျဟုတ်ကဲ့
အထူးသဖြင့်ကတော့ဒုက္ခသည်တွေရဲ့ရေရှည်လူနေမှုဘဝရက်ဒီရေးအသက်မွေးဝမ်းကြောင်းအလောက်ကိုင်းရှာဖွေနိုင်ရင်းနဲ့စစ်ပြေးဒုက္ခသည်ကလေးငယ်တွေရဲ့ပညာရေးအထူးထိခိုက်လာတာမို့ဒုက္ခသည်တွေရဲ့အရေးပေးဆောင်ရွက်ပေးဖို့6နှစ်ပြည့်ကနေတောင်းဆိုလိုပါတယ်လို့လည်းဒေါက်ခွန်ကြာကပြောပါတယ
်ဒုက္ခတွေပေါင်း300,000နဲ့လောလောလတ်လတ်မှာလည်းတိုက်ပွဲတွေဆက်ဖြစ်နေတာဖြစ်တဲ့အတွက်ကြောင့်မို့လို့ဒုက္ခတွေဟာအင်မတန်ခက်နေပါတယ်အထူးသဖြင့်ပညာရေးနဲ့ကျန်းမာရေးလူငယ်တွေရဲ့အလုပ်ကံပြီးလူငယ်တွေရဲ့တက်လမ်းပေါ့ဒီဟာတွေအကုန်လုံးဟာဆက်ရှုံးနေတယ်ကိုကြီးပန့်ပိုးမှုတွေအကုန်လျော့ပွားသွားတဲ့အခါမှာဒုက္ခတွေဟာရရလုပ်ငန်းကိုရှာဖွေစားတောက်ရတဲ့အခါမှာတောထဲမှာမိုးချိုးမီချိုးရင်းနဲ့ဟင်းဒီရဲ့ရှာဖွေရင်းနဲ့မြေမြုပ်ပိုင်းနဲ့မြင်းမြစ်ဒီပြေးဆုံးရတာတွေဒုက္ခတာဖြစ်ရတာတွေများတာတဲ့အကြောင်းနောက်တစ်ဖက်ကနေပြီးတော့မှ27ရာစုပင်လုံးမှာလည်းပဲဒုက္ခတွေအထံကန္တာကိုဆွေးနွေးညှိနှိုင်းခြင်းကအင်မတန်နှဲပါတဲ့အတွက်ကြောင့်မို့လို့ဒီအလားအလာအဖြစ်ကလည်းမကောင်းတဲ့အကြောင်းဒါတွေကိုကျမတို့မြေမောင်းထိုးပြခဲ့ပါတယ်
6နှစ်ပြည့်ကချင်ဒေသတကြောပြန်စစ်ပွဲငြိမ်းချမ်းရေးဖိတ်ခေါ်သံဆိုတဲ့ပွဲကိုတော့ကချင်ဒုက္ခသည်အရေးကူညီဆောင်ရွက်ပေးနေသူတွေကချင်ရပ်ဖက်အဖွဲ့အစည်းတွေနဲ့ကချင်ရေးလှုပ်ရှားသူတွေကဒီကနေ့ဂျွန်လ6ရက်နေ့မှာရန်ကုန်မြို့တော်ဝင်နှင်းစီခမ်းမမှာကျင်းပခဲ့တာဖြစ်ပြီးကချင်နဲ့ရှမ်းမြောက်ဒေသကစစ်ပြေးဒုက္ခသည်တချို့လည်းအခမ်းအနားတက်ရောက်ခဲ့ပါတယ်လာမ ဲ့ဂျွန်လ9ရက်နေ့မှာတော့ကချင်ပြည်နယ်မြကြီးနားမြို့မှာကချင်လူလူတွေစုပေါင်းပြီးကချင်စစ်ပွဲ6နှစ်ပြည့်အခမ်းအနားကျင်းပဖို့စီစဉ်ထားသလိုပြည်နယ်နဲ့တိုင်းတွေမှာလည်းကချင်စစ်ပွဲ6နှစ်ပြည့်အထိမ်းအမှတ်တွေလှုပ်ဆောင်ကြဖို့စီစဉ်ထားတယ်လို့သိရပါပါတယ်ရှင်။